စကိုင်းတိုင်းကမ်းပလူမြို့နယ်ဗစီကြီးကျေးရွာမှာဧပြီလ17ရက်နေ့ကဖြစ်ပွားခဲ့တဲ့ကလေးငယ်တွေအပါဝင်အရက်သားတွေတေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီး G7 စက်မှုထိပ်သီးခုနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန်တာပိတ်ပင်ဖို့နိုင်ငံအလုံးကိုထပ်မံတောင်းဆိုတဲ့အကြောင်းဂျပန်နိုင်ငံမှာကျင်းပတဲ့စက်မှုထိပ်သီးခုနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံအတွင်းလုံခြုံရေးလူသားချင်းစာနာမှုလူအခွင့်အရေးနဲ့နိုင်ငံရေးအခြေအနေတွေဆုတ်ယုတ်ကျဆင်းလာတဲ့အပေါ်စိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီ40ကိုပိတ်ပင်တာနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ခွင့်မရအောင်ဟန်တာပိတ်ပင်တာကိုလည်းမြန်မာစစ်ကောင်စီကိုရှုံချပစ်တင်လိုက်ပါတယ်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရဆိုင်ဖို့နိုင်ငံရေးအကျဉ်းသားတွေတရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကိုလွှတ်ပေးဖို့လဲစက်မှုထိပ်သီးနိုင်ငံသားရေးဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံအတွင်းအတိဒုက္ခရောက်နေသူတွေစီလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ရေးမှာအဟံအတားမရှိဘေးကင်းလုံခြုံမှုပေးနိုင်ရေးအာမခံဖို့နဲ့သက်ဆိုင်ရာအားလုံးပါဝင်ပြီးငြိမ်းချမ်းတဲ့တွဲဆုံဆွေးနွေးမှုပေါ်ပေါက်လာမဲ့အခြေအနေတွေကိုဖန်တီးဖို့လဲစစ်ကောင်စီကိုတောင်းဆိုထားပါတယ်ခင်ဗျာ